မြန်မာအကြက်တီဖြစ်ရှင်းရမှာလှုပ်ဆောင်တင်တာတွေကိုထိုင်းအောက်လွတ်တော်နိုင်ငံရေးကော်မတီကလုပ်တဲ့ချက်သားရင်းနဲ့ဆွေးနွေးပွဲကနေအကြံပြုချက်၅ခုချမှတ်ဖို့သဘောတူခဲ့ပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့တန်းနဲ့ချီတဲ့မြန်မာရွှေပြောင်းလူသမားတွေအရေးအပြင်မြန်မာအကြက်တဲကိုလျှော့ချဖို့အာဆီယံနဲ့အိန္ဒိယနိုင်ငံတွေသာမက NUG မြို့သားညီညီရေးဆွေးနွေးတဲ့တိုင်းဒေသလူမျိုးစုတွေသက်ဆိုင်ရာဖွဲ့စည်းတွေနဲ့ဆက်ဆံဖို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကိုအကြံပြုခဲ့ပါတယ်။ကိုစီတူပြောပြပေးပါအောင်ခင်ဗျာ။
မြန်မာအရေးနဲ့ပတ်သက်ပြီးမနေ့ကဒီဇင်ဘာလ21ရက်နေ့ကထိုင်းလွတ်တော်နိုင်ငံခြားရေးရာကော်မတီမှဆွေးနွေးခဲ့ကြတာဖြစ်ပြီးထိုင်းဆိုရအနေနဲ့မြန်မာအကြက်တဲအတွက်လှုပ်ဆောင်တင်တာတွေကိုကြံပြုခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံခြားရေးဌာနဟာအာဆီယံအိန္ဒိယနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးကိုအားကောင်းလုပ်ဖို့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းဒေသမျိုးစုတွေတခြားမိဖက်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံတွေကအဖွဲ့အစည်းပေါင်းစုံနဲ့ထိတွေ့ဆက်ဆံပြီးဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုလျှော့ချဖို့အပြင်မြန်မာပြောင်းလဲအတွက်ထိုင်းစစ်တပ်နဲ့ထိုင်းအစိုးရကနေစောင့်ကြည့်ထိန်းချုပ်ပေးမဲ့ဂျာဂန်ယုံတစ်ခုကိုဖွင့်လှစ်ထားဖို့နဲ့မြန်မာဒုက္ခသည်တွေထိုင်းနိုင်ငံထဲမှာရှိနေတော့တရားဝင်အလုပ်လုပ်ခွင့်ရဖို့ပါဝင်တဲ့အချက်၅ချက်ကိုကြံပြုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတစ်ခုရဲ့အရေးကိစ္စကိုထဲထဲဝင်ဝင်ပြောဆိုလက်ဆောင်လေးရှိတဲ့ထိုင်းနိုင်ငံရဲ့အစုအဖွဲ့တွေအခုလိုမြန်မာအရေးချင်းကပ်လာတဲ့ပုံဟာပထမဦးဆုံးလို့ပြောလို့ရနိုင်ကြောင်းနိုင်ငံရေးလေးလာသူနဲ့အရက်ဖက်အဖွဲ့တချို့က VOA ကိုပြောပါတယ်ဒါပြင်လက်ရှိမှာစစ်ကောင်စီဟာသူ့ရဲ့စတက်စခန်းတွေကိုတဖြည်းဖြည်းလက်လွတ်ဆုံးရှုံးနေရတာကြောင့်နိုင်ငံတကာတိုက်ဝမ်းကမြန်မာပြည်ဖက်ကကိုရှုမြင်တဲ့ပုံစံဟာပြောင်းလဲလာတယ်လို့နိုင်ငံရေးလေလံသူတွေကမြင်ပါတယ်။အရင်ကထိုင်းဆိုရဟာမြန်မာစစ်တပ်ဖက်ကတိတိတတ်တာရည်တည်ခဲ့တာမျိုးရှိခဲ့ပါတယ်။အခုတော့စစ်ရေးမှာနေမီစိုးမှုကြဆင်းလာတာအမေရိကန်နိုင်ငံဂျာကြီးအပေါ်မှာဒဇုံတရာလွှမ်းမှုရှိတဲ့သတင်းစာတွေအမေရိကန်ငြိမ်းချမ်းရေး Institute USIMB လို့အဖွဲ့တွေရဲ့ရှုမြင်ချင်းကပ်ပုံတွေပြောင်းလဲလာတာကလည်းထိုင်းရဲ့စဉ်းစားပုံကိုတနည်းတစ်ပုံပြောင်းလဲခဲ့တာဖြစ်နိုင်ကြောင်းနိုင်ငံရေးလေးလာတုံးသက်သူဒေါက်တာအောင်သိန်းမြင့်ကပြောပါရယ်နိုင်ငံကြီးတွေရဲ့မူဝါဒအပြောင်းလဲနဲ့တူအိန္ဒိယမြန်မာနဲ့ရှိရှိဆက်ဆံရေးနိုင်ငံရေးအပြောင်းလဲမှာပေါ်ထွက်လာမဲ့အင်အားစုတွေနဲ့ဆက်ဆံရေးပြည်ထောင်နိုင်မှုအတွက်အခုလိုထိုင်းနိုင်ငံရဲ့အစုအဖွဲ့တွေကလွတ်တော်လမ်းကြောင်းကနေချင်းကပ်လာပုံရကြောင်းသူကပြောပါရယ
်ဟိုထိုင်းဆိုတာမျိုးကလည်းပဲအမေရိကန်နိုင်ငံနဲ့ကတော့ဟိုကနော်ဒီမဟာဗျူဟာမြောက်အကျိုးစီးပွားပဲဖြစ်တဲ့အခါကျတော့အမေရိကန်နိုင်ငံရဲ့မူဝါဒကလည်းပဲထိုင်းပေါ်မှာတစုံတရာပေါ်မှုရှိတာမျိုးပေါ့နော်ဒါမျိုးတွေလည်းရှိတယ်နောက်ပြီးတော့ဟိုထိုင်းလွတ်တော်အမှတ်ဖြစ်တဲ့ဒီဥပကိလည်းပဲအာဒီမင်းအွန်လိုင်းနဲ့ဆက်သွယ်ဆက်ဆက်တယ်ဆိုပြီးတော့ဖန်စီထင်းထင်းခံရတဲ့ကိစ္စနိုင်ငံရေးရာထိုးနှက်ချက်ဖြစ်တာပေါ့နော်ဆိုတော့အဲ့ဒါလည်းရှိတယ်နောက်တစ်ခုကကြတော့တရုတ်နိုင်ငံဘက်ကလည်းပဲလက်ရှိအခြေအနေနဲ့ပတ်သက်လာလို့ရှိရင်အထူးသဖြင့်တော့နော်ဒီအွန်လိုင်းကြောင်ပြန့်လုပ်ငန်းအနေနဲ့ပတ်သက်လာလို့ရှိရင်ဒီတိကျကျနေနေမှုရွေးချက်ရှိတဲ့အခါကျတော့ဒီလိုအခြေအနေကြည်ကြီးမားမားကိုဖြစ်လာတာပေါ့နော်အဲ့တော့ခိုင်းနိုင်ငံနဲ့ဆက်ဆက်နေတဲ့အပိုင်းမှာလည်းဒီရွှေကုတ်ကိုမျိုးတက်လို့မျိုးနေရာတွေကလည်းရှိနေတဲ့အခါကျတော့အဲ့ဒါတွေနဲ့ပတ်သက်လို့အဲကျွန်တော်တို့တရုတ်နဲ့ထိုင်းနဲ့ကြားသဘောတူညီမှုနဲ့ဆွေးနွေးမှုတွေရှိပုံရတယ်ပေါ့နော်ဆိုတော့ဒါတွေကနိုင်ငံတကာအခင်းချင်းမှာတရုတ်ရဲ့အဲရည်တည်ချက်အပြောင်းလဲရွှေကွက်ကစားကွက်တွေနဲ့လည်းဆက်ဆက်နေတယ်လို့ပြောလို့ရတယ်အဲ့တော့ထိုင်းနိုင်ငံရဲ့အဲ့ဒီနိုင်ငံသားရေးမူဝါဒတနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကအစုံတရာပြောင်းလဲသွားတဲ့သဘောတနည်းအားဖြင့်တော့ဒေါ်လာရေးအတွက်တော့အပြူသဘောထိုးတက်မှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ပေါ့နော်ဒါလိုလေးဆက်ဆက်မှုရှိနိုင်ပါတယ်
။ထိုင်းလွတ်တော်နိုင်ငံခြားရေးဌာနကဆွေးနွေးခဲ့တဲ့အထဲမှာမြန်မာဒုက္ခသည်တွေအလုတ်ကံရရှိရေးဆိုတဲ့အချက်ကတော့အဆင့်ကျော်ပြီးစဉ်းစားမှုတစ်ခုဖြစ်တယ်လို့မြန်မာအလုပ်သမားရေးစောင့်ကြည့်ကူညီနေသူတွေကဝေဖန်ပါတယ်။အခုဆိုရင်မြန်မာနိုင်ငံတဲကဒုက္ခမျိုးစုံနဲ့ထွက်ပြေးလာသူတွေဟာအထောက်ထားမဲ့နေထိုင်နေကြပြီးနေရက်ကိုပြန်မပို့ဖို့အတွက်လည်းထိုင်းရဲတွေကိုလက်ပေးနေရကြောင်းပြောပါတယ်။တကယ်တော့တရားဝင်အလုပ်ရဖို့ထက်တရားဝင်နေထိုင်ခွင့်ရဖို့ကိုပဲထိုင်းဆွေးရကဦးစားပေးလှုပ်တင်ကြောင်းထိုင်းနိုင်ငံမဟာချိုင်မြို့နယ်အခြေဆိုင်မြန်မာလူသမားကွန်ရက်ဆောင်ရှောက်ရေးကော်မတီ AAC ရဲ့ဥက္ကဋ္ဌဥက္ကဋ္ဌကြီးက VOA ကိုပြောပါတယ
်သူတို့လိုချင်တဲ့အပိုင်းကတော့တရားဝင်အလုပ်လုပ်စီချင်တာအလုပ်တိုင်ခွင့်လမ်းပေးချင်တာဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစင်တွေကိုကျွန်တော်လိုချင်တာကအဲ့ဒီနိုင်ငံကြီးခုလုံလာတဲ့အလုပ်သမားအောက်ခြေလူသားသားရောအလဲသားရောအလက်သားရောအကုန်လုံးကိုတရားဝင်ဖြစ်ဖို့ပဲကျွန်တော်တို့တိုက်တွန်းစေချင်တာနိုင်ငံတကာမှာတရားဝင်ဖြစ်အောင်လုပ်ပေးမယ်ဆိုရင်ဒါကျွန်တော်တို့အများကြီးကြိုးစားရမယ်အများကြီးလည်းဟိုဟာအဆင်ပြေတာပေါ့ဗျာတရားဝင်အလုပ်လုပ်ဖို့ဆိုတော့သူတို့ဘက်ကပြောတာပိုသွားတာပေါ့ကျွန်တော်တို့ကမကြိုက်ဘူးလက်ရှိရှိနေတဲ့တရားဝင်တွေကတော့အလုပ်မပေးနိုင်ဘူးစဉ်းစားလိုက်ရင်တော့သူတို့ဦးစားပေးတဲ့အချက်တွေမှာကျေးဇူးတင်တယ်ဒါပေမဲ့အဆင့်ကျော်နေတာပေါ့
နိုင်ငံရေးကြောင့်ဖြစ်စေဒုက္ခမျိုးစုံကြောင့်ထွက်ပြေးလာသူတွေဖြစ်စေမြန်မာနိုင်ငံသားတွေကိုထိုင်းအစိုးရဆက်ဆက်ကတရားဝင်နေထိုင်ခွင့်ပေးခဲ့ကြောင်းဥက္ကဋ္ဌကြီးကပြောပါတယ်အခုဆိုရင်နှစ်နိုင်ငံအစိုးရရဲ့လုံသမားစာချုပ် MOU နဲ့လာတဲ့မြန်မာလုံသမားတွေတောင်မှထိုင်းမှာယာနဲ့ကြီးပြီးတော့လှုပ်လှက်မဲ့ဖြစ်နေကြောင်းသူကပြောပါတယ်အခုဆိုရင်ထိုင်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားအရေအတွက်က၄သန်းကျော်လောက်ရှိလိမ့်မယ်လို့လူ့သမားရေးအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။နိုင်ငံရေးစီးပွားရေးပြည်ပခန့်တွေကြောင်းအိန္ဒိယချင်းထိုင်းတရုတ်ပါဝင်မလေးရှားတောင်ကိုရီးယား ဂျပန်မှာအလုတ်သွားလုပ်တဲ့မြန်မာအကြီးအတွက်ကတဖြည်းဖြည်းများလာပါတယ်။မြန်မာနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့နယ်စပ်ဖြတ်ကျော်ပြဿနာမျိုးစုံကိုလည်းအင်းနီးချင်းနိုင်ငံတွေရင်ဆိုင်ဖြေရှင်းနေရတာပါခင်ဗျာ။